အင်္ဂလိုဒီရခိုင်မျိုးသားညီလာခံပထမနေ့မှာဗာဒီမြန်အဓိကထားပြီးတော့ဆွေးနွေးကြလည်းမသိခင်ဗျာ
ပထမနေ့ဆိုတော့ဗျာညီလာခံဖွင့်ပွဲကျင်းပပါတယ်ညီလာခံကျင်းပရဲ့ကော်မတီရဲ့ဥက္ကဋ္ဌဦးကျော်ကြီးကအမှန်စကားပြောတိုင်းသားရဲ့ဝန်ကြီးရန်ကုန်တိုင်းဒေသကြီးကဦးစိုးရဲမောင်ကအမှန်စကားပြောတယ်ရန်ကုန်တိုင်းစိတ်ကမ်းမြို့တွေကလိုလိုပြည့်ပြည့်တိစာတင်လက်ကဗရဏနာနိုင်ကဆရာတော်ဖျားကြီးကဩဝါဒကထာရှင်းပြပေးပါတယ်မြို့သားတို့ကဥပဒေရေးရာစီပေါ်ရေးနိုင်ငံရေးနဲ့ပတ်သက်တဲ့အကြံပေးဖွဲ့ကဖွဲ့ဝင်ပါဆိုင်ဆရာဦးကျော်ဝင်ကနိုင်ငံတကာဒီမိုကရေစီလမ်းကြောင်းနဲ့အရှိမြန်မာရခိုင်အခြေအနေလေးကိုသူဆွေးနွေးပါတယ်နောက်ဦးဖေမြင့်ပေါ့နော်ပြည်သူ့ခေတ်တင်စာအဒီ channel editor ချုပ်ပေါ့နော်ဒီဝရခာရက်ရှိရခိုင်နိုင်ငံရဲ့အခြေအနေကိုဆွေးနွေးပါတယ်ခရိုင်ငါးခရိုင်ကိုစားပြုတဲ့စာကမ်းတွေကိုဖတ်တယ်မြန်မာဒီမိုကရေစီဖွဲ့ချုပ်တော်တော်ပါတယ်ဒီခံရတာပါဒီကတော့ဟောပါတယ်မြို့နယ်လေးဆွေးနွေးမှုကိုဆက်လုပ်တယ်ညနေပိုင်းမှာတော့တန်ဃာတို့များ၅ပါးလောက်ဆွေးနွေးကြပါတယ
်ဆိုင်ဆရာကြီးအပါဝင်ပေါ့နော်ဆွေးနွေးကြတဲ့လူတွေအကုန်လုံးကဒီရခိုင်ရေးနဲ့ပတ်သက်ပြီးတော့ဘလို့ဖြည့်ရှင်းရင်ကောင်းမယ်ဆိုပြီးတော့အကြံပြုတာတစုံတရာများဖြည့်လာမသိခင်ဗျာ
အမြင်လေးတွေပေါ့နော်ဆွေးနွေးကြတာရှိပါတယ်အဓိကလက်ရှိဒီမိုကရက်တစ်ရွေးမှာပေါ့နော်ဒီကောင်စုအနေနဲ့ယူသိနဲ့တာဝန်ရှိမယ်ဒီဒေတာရဲ့တည်ငြိမ်အကျမှုနဲ့ဒီကောင်စုကိုအပြန့်အစံပေါ့နော်ဒီကောင်စုကလည်းပြည်နေတွေကိုတာဝန်ပိုင်းရဖို့အနေရမယ့်ကိစ္စတွေရှိမယ်ပြည်နေတွေကလည်းဒီကောင်စုကိုတာဝန်ယူပေးရမယ့်ဟာတွေရှိတယ်ဒီကြားထဲမှာပြည်နေတခုဒေတာတခုမှဖြစ်တဲ့တက္ကမဟာဒီကောင်စုနဲ့လည်းဆက်ဆိုင်တယ်ဒီကောင်စုပုံမှန်လေးပဲဖြစ်တဲ့စင်စားဖို့လိုမယ်ဆိုတဲ့အပိုင်းတွေပါတာပေါ့အဲ့တော့ဒီပြဿနာကိုဖြေရှင်းတဲ့အခါမှာတည်တည်ငြိမ်ငြိမ်နဲ့ပေါ့နော်သူတို့သတ်မှတ်ထားတဲ့စာအုပ်တွေနဲ့ရေးစည်တည်ငြိမ်အောင်ဖြေရှင်းဆောင်ဖို့တော့အဓိကအင်းဆိုလို့ယူဆပါတယ်ဒါပေမဲ့အဲ့ဒီဌာနကနေပါတယ်တခြားဒီမြန်မာနိုင်ငံရဲ့ပြောင်းလဲနေတဲ့အခြေအနေပေါ်မှာပုံသက်ကြတာသူများပါ
အကယ်လို့ဒီရခိုင်မျိုးသားညီလာခံရောဘလို့မူပေါင်းလေးချမှတ်ထားလဲမသိခင်ဗျအ
ဓိကတော့ဗျာတပြေးနေလုံးပေါ့နော်ပြည်ပကိုပြန့်နှံ့နေတဲ့ရခိုင်မျိုးသားတွေနောက်တခြားပြည်ထောင်စုထဲမှာပြန့်နေတဲ့ရခိုင်မျိုးသားတွေအားလုံးညီညွတ်ညွတ်စုစည်းနိုင်အောင်ဆိုတာတစ်ချက်ပေါ့နော်နောက်ဒီတရားဥပဒေစိုးမိုးရေးနဲ့ဒီကတော့တည်ငြိမ်အေဂျင့်ရဲ့ပေါ့နော်ကမ်းလူရေးအဲ့ဒါလေးတွေပါတယ်နောက်တစ်ခုကလုံခြုံအေဂျင့်ဖွံ့ဖြိုးတဲ့ပြည်ထောင်စုကျေကပြည်နယ်တစ်ခုဖြစ်ဖို့အဲ့ဒီ၃ချက်ကိုအဓိကသာပြီးပြီးနောက်ပိုင်းမှာတော့မူပေါင်းတစ်ခုပေါ်လာနေတာပေါ့လေ
အခုကျင်းပနေတဲ့ရခိုင်မျိုးသားညီလာခံအနေပြီးတော့ပေါ့နော်ဒီရခိုင်ပြည်နယ်တည်ငြိမ်ရေးအပါဝင်ပေါ့ရခိုင်လူမျိုးတွေအတွက်ကိုရောဘလို့အကျိုးရလက်တစုံတရာထွက်ပေါ်လာဖို့အတွက်အငယ်တို့မျှော်မှန်းထားလဲမသိခင်ဗျာ
တန်းတူမှုနဲ့တရားမျှတမှုပေါ့နော်နောက်တော့လူမျိုးငင်းချဖွံ့ဖြိုးတဲ့ပြည်နယ်ဖြစ်ဖို့ဆိုတော့ဒီဒါပဲကုန်လုံးဟာဖွဲ့စည်းပုံခြေခံဥပဒေနဲ့ပတ်သက်လာတာပေါ့လေခုပြည်နယ်ဒီဘဏ်ကွင်ပြည်ပြည်ဝါဆရာဘူပြည်ပန်းစီရတာဝန်ပြည်နေရတာဝန်တာလို့ပေါ့လုံကျုံဖို့တွေ့မြို့သားပြည်နေရတာဝန်ကိုပြည်ပြည်ဝါထမ်းဆောင်ကွင်ရှိအောင်ကျွန်တော်တို့မြို့သားညီလာခံကတော့စုံစုတန်းတာပြီးအစိုးရကိုပို့လောက်အောင်တွတ်တော့ပို့လောက်အောင်ပေါ့နော်ကျွန်တော်တောင်းဆိုတာရင်းရှိလာနိုင်တယ်နောက်ဒီမြို့သားပါတီတွေကိုလည်းအကြံပြုနိုင်တာရှိလာနေတာပေါ့အထက်လုံကျုံငင်းချမှာပဲကွန်ပျူတာပြည်နေလမ်းကိုရောက်နေတယ်ကျွန်တော်တို့တည်ငြိမ်ငြိမ်နဲ့ပြုတ်ပြုတ်ပြောင်းပြောင်းနေတဲ့တာနဲ့ပြိပက္ခကိုဒီလိုဆိုဆိုရမယ်ပူပေါင်းဆောင်ရွက်နိုင်တဲ့လမ်းပေါ်အောင်ကျွန်တော်မူပေါင်းတစ်ခုရရှိနိုင်တယ်လို့ယုံကြည်ပါတယ်
အကဲဒေါက်တာအေးမောင်ခင်ဗျာအလဖီယန်နေအများကြီးကျေးဇူးတင်ပါတယ်အကဲ
ဟုတ်ကဲ့